Welcome to the Voice of America in Burmese.
သောရစီအပေါင်းတနိဒာညနေခင်းမှာအမောပန်းပြေးကြပါလားခင်ဗျာ VOA American တန်ရ2016ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16925ရုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းမယူတင်ဆက်ပါပါ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါတောက်တူပင်လယ်ပြင်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တန်တမာရေးနည်းနဲ့ဆွေးနွေးဖြေကြားကြဖို့တရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတဲ့အကြောင်းအမေရိကန်ငွေကြေးဝန်ကြီးဂျိုကယ်ရီကပြောပါတယ်။တခါသတိတိကနိုင်ငံကစစ်လက်နက်သုံးလောင်းယုံတစ်ခုမီးလောင်ပေါက်ကွဲလာမှာတော့စစ်သားတအုပ်သိဆုံးပြီးထောင်ထဲချူတဲ့သူတွေနေအိမ်တွေကနေရွှေ့ပြောင်းနေကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကနဲ့ဒေသတွေသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မွန်ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ရဲလုပ်ငန်းရှင်တို့ထဲသွင်းခဲ့တာနဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်နဲ့လွှတ်တော်ကြားတင်းမာမှုတွေဖြစ်နေပါတယ်
။ဒီနေ့ရဲ့စီမံကိန်းကော်မရှင်ဆီနဲ့ပတ်သက်ပြီးတော့အာဒီအစိုးရအဖွဲ့အနေနဲ့လည်းကျွန်တော်တို့ကအတိမပေးတဲ့သဘောပဲတည်နေသေးဘူး။အစိုးရဖွဲ့တဲ့ဟာလေဝန်ကြီးတွေက
တင်းနေပြီးမကြားခင်မှာတင်းဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့ဒူဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်တည်ငြိမ်ဖွံ့ဖြိုးရေးအဖွဲ့ကကွင်းစင်ပြီးအချက်လက်တွေစတင်စုဆောင်းနေပါပြီ။မန္တလေးမြို့မှာတော့ဒီဆန္ဒပြလှုပ်ရှားမှုအတွင်းသတင်းယူခဲ့တဲ့ BBC မြန်မာပိုင်းသတင်းတောက်တူကို3,000စီရင်ချက်ချလိုက်ပါတယ်။ဒီရန်ကုန်မြို့ကနှစ်တရာကျော်ရှိတဲ့ဂျူးဖျားအကြောင်းကိုတော့ဒီရန်ကုန်မြို့ပြအမွေနှစ်ဖြစ်တတ်မှတ်လိုက်တဲ့အကြောင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီစီစဉ်နေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကိုအောင်တို့ကအစီရင်ခံပါမယ်ခင်ဗျာ။
တောင်တရုတ်ပြည်နယ်ပြည်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တပ်တမန်ရင်းနှီးလဲနဲ့ဆွေးနွေးဖြေရှာကြဖို့တရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျိုကယ်ရီကပြောပါရတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့၈ချိန်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲအဖွဲ့ဒီကနေ့မိန့်ခွန်းပြောကြတာမှာမစ္စတာကယ်ရီကအခုလိုတိုက်တွန်းခဲ့တာပါ။တောင်တရုတ်ပြည်နယ်ပြည်မှာတရုတ်အပြင်ထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ပြောထားတဲ့လူသူမနေတဲ့ကျွန်းတွေပေါ်မှာတရုတ်ကစီးရဲအရအင်အားတိုးချဲ့တိစောက်နေကြတဲ့ပတ်သက်လို့ဒေသတွေစိုးရိမ်မှုတွေတိုးလာနေတာကိုရည်ညွှန်းပြီးတော့မစ္စတာကယ်ရီကအဲ့ဒါလိုပြောခဲ့တာပါ။ရည်တဲ့တဲ့သဘာဝတက်ခွေတွေအများပြားရှိတယ်လို့ယူဆထားကြတဲ့တောက်တုပ်ပင်လယ်ပြင်ဒေသကိုဖျက်ဆီးကုန်သွယ်သွားလာမှုတွေကလည်း $20 ဘီလီယံ9000ရှိပါတယ်။ဒီဒေသကဝင်ဟင်မှာအမေရိကန်ထောက်လှမ်းရေးလေယာဉ်တွေပြန့်တန်းနေတဲ့အပေါ်တရုတ်အစိုးရကအမျက်ထွက်ပြီးတချို့နေရာတွေမှာလေကြောင်းကာကွယ်ရေးစုံတတ်မှတ်ဖို့စစ်ဆေးထားတဲ့အကြောင်းလည်းအများသိပြောဆိုထားတာပါ။ဒီလိုတတ်မှတ်လိုက်ရင်တော့အဲ့ဒီလေကြောင်းစုံအတွင်းမှာပြန့်တန်းမဲ့လေယာဉ်တွေအနေနဲ့တရုတ်အစိုးရထံမှခွင့်ပြုချက်ရယူရမှာပါ။ဝီဂျီကယ်ရီကတော့ဒီလိုလှုပ်ဆောင်မှုဟာရန်လိုတဲ့အပြုအမူဖြစ်ပြီးပဋိညေမှုတွေဖြစ်အောင်လှုပ်ဆောင်ရကြတယ်လို့တနင်္ဂနွေနေ့ကမုဂိုလီးယားနိုင်ငံမှာခရီးတစ်ထောင်နားချိန်မှာပြောဆိုခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့တစ်ဖက်အကြွဲကွဲပြားမှုတွေကိုလက်တွေ့ကျတဲ့အပြုသဘောဆောင်လှုပ်ဆောင်မှုတွေနဲ့ညှိနှိုင်းသွားဖို့အရေးကြီးတဲ့အကြောင်းဒီကနေ့တနင်္ဂနွေဆွေးနွေးပွဲအဖွဲ့မှာပြောဆိုခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ဒေသအတွင်းအာဖဂန်တပ်ဖွဲ့နဲ့အတူခီးသွားနေစဉ်တိုက်ခိုက်ခံပြီးတဲ့နောက်အမေရိကန်ဝါရင်သတင်းတောက်တဦးနဲ့စကပြန်တို့တနင်္ဂနွေနေ့ကတည်ဆုံသွားပါတယ်။တည်ဆုံခဲ့သူတွေဟာဓာတ်ပုံသတင်းတောက်ဒေးဗစ်ဂိလ်ကီဖြစ်ပြီးတော့စကပြန်ကတော့ဇဘီဟူလာတမ်မနာဖြစ်တယ်လို့အမေရိကန်ခြေစိုက် NPR ရေဒီယိုသတင်းဌာနကပြောပါတယ်။အဲ့ဒီရင်နဲ့လိုက်ပါသူတခြားသတင်းတောက်နှစ်ဦးကတော့ထိခိုက်ဒဏ်ရာရတာမရှိပါဘူးတိုက်ခိုက်ခံရမှုအတွင်းတပ်ဖွဲ့ဝင်တွေဘလောက်ပါဝင်တယ်လဲဆိုတာနဲ့တခြားတည်ဆုံသူတွေရှိသလားဆိုတာကိုတော့အခုချိန်ထိတကယ်ကိုမသိရသေးပါဘူးဒီတိုက်ခိုက်မှုကအာဖဂန်ပြည်သူတွေနဲ့မကြောက်မညွန့်ပဲတာဝန်ကျေပြွန်အောင်ထမ်းဆောင်နေတဲ့သတင်းတောက်တွေရင်ဆိုင်နေရတဲ့အန္တရာယ်နဲ့ပတ်သက်ပြီးအကြီးအကျယ်လာတဲ့သတိပေးမှုတရဖြစ်တယ်လို့ဘေကျင်းကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အသက်50အရွယ်ဂိလ်ကီဟာဆူယာဓာတ်ပုံနဲ့ဗီဒီယိုအက်ဒီတာတူဖြစ်ပြီးအမေရိကန်ပြည်ထောင်စုကကမ္ဘာ့ကုန်သွယ်ရေးအဆောက်အဦနှစ်ခုတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာလုံခြုံရေးအဆောက်အအုံမပါဘဲအာဖဂန်နစ္စတန်ကိုတွားရောက်တဲ့ပထမဆုံးသတင်းတော်လည်းဖြစ်ပါတယ်။ဒါအပြင်2008-2009ခုနှစ်မှာဖြစ်ပွားခဲ့တဲ့ဂါဇာစစ်ပွဲလို့လည်းသိကြတဲ့ဂါဇာကမ်းမြောင်ကအစ္စရေးနဲ့ဟာမတ်တို့ရဲ့တိုက်ပွဲတွေကိုဂိလ်ကီဟာတွားရောက်သတင်းယူခဲ့တယ်လို့2010ခုနှစ်ကဟေဒီနိုင်ငံမှာငလင်လွတ်ခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေကိုလည်းတွားရောက်သတင်းယူခဲ့ပါသေးတယ်။နိုင်ငံတကာကအလေးထားမှုလျော့နေလာတဲ့အချိန်မှာသတင်းတောက်တွေဒေသခံတွေနိုင်ငံသားတွေအတွက်တော့အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်ရှိတဲ့ဒေသဖြစ်ဆက်ရှိနေစေဖြစ်ပြီးဂိလ်ကီတည်ဆုံမှုအတွက်ဝန်ထမ်းကြောင်းအမေရိကန်အခြေစိုက်သတင်းတောက်များကာကွယ်ရေးကော်မတီကကြေညာချက်ထုတ်ပြန်ထားပါရခင်ဗျာ
။အမေရိကန်ပါတီတွင်သမ္မတလောင်းရှင်ပြိုင်မှုတွေမှာပြည်내လိုက်အချို့ရွေးကောက်ပွဲတွေကတော့ဒီသတင်းပဲအတွင်ပြဆုံးတော့မှာပါ။တိုင်းပြည်ရဲ့လူဦးရေအများဆုံးကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်တချို့မှာအင်္ဂါနေ့ကျင်းပမဲ့ပါတီတွင်းသမ္မတလောင်းပနာမရွေးကောက်ပွဲတွေဟာဒီမိုကရက်တစ်ပါတီရဲ့ဟယ်လရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့နှစ်ဦးတည်းကဘယ်သူသမ္မတလောင်းဖြစ်လာမလဲဆိုတာကိုနောက်ဆုံးအဆုံးဖြတ်ပေးမဲ့ပွဲတွေပဲဖြစ်ပါတယ်။ တင်ကြွေတွေကအမေရိကန်ပေါ်တိုရီကိုကျွန်းမှလှုပ်တဲ့ဒီဒီမိုကရက်တစ်ပါတီအတွင်းအမေရိကန်သမ္မတလောင်းအကျိုးရွေးပွဲတွေမှာတော့ Mrs. Clinton ကမစ္စတာဆန်ဒါစ်ကိုအနိုင်ရခဲ့ပြီးပါတီတွင်းသမ္မတလောင်းဖြစ်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ပြည့်မီဖို့အနေငယ်သာလိုပါတော့တယ်ကလင်တန်နဲ့ဆန်ဒါစ်တို့နဲ့ဦးစလုံးအတွက်အနိုင်ရဖို့အရေးကြီးနေတဲ့ကယ်လီဖိုးနီးယားပြည်နယ်မှာသူတို့နှစ်ဦးအကြိတ်နဲ့ရှင်ပြိုင်ရနိုင်တဲ့အခြေအနေကိုတော့လူလူစစ်တမ်းတွေကလည်းဖော်ပြနေပါတယ်အခုလိုတစ်ဖက်အကျိတ်နဲ့ရှင်ပြိုင်နေတဲ့အချိန်ထဲမှာပဲသူတို့ရဲ့ထုံးနှံမှုအများစုကတော့ Republican Party သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump အပေါ်မှာရှိနေပါတယ်။ Trump ရဲ့တွေးခေါ်ပုံတွေဟာကွဲပြားယုံသက်သက်မဟုတ်ပဲအမည်ရရှိတဲ့ရှေ့နောက်မညီမှုတွေဖြစ်တယ်လို့ဆိုပြီးပြီးခဲ့တဲ့သတင်းပတ်တုန်းကပဲငွေကြေးရေးမူဝါဒဆိုင်ရာမိန့်ခွန်းမှာ Mrs. Clinton ကဝေဖန်ခဲ့တာပါ။ Trump ဟာသမ္မတတာဝန်ယူဖို့အတွက်လိုအပ်တဲ့အရေးအချက်တွေမပြည့်မီသေးဘူးလို့လည်း Mrs. Clinton ကပြပြထထဝေဖန်ခဲ့ပါတယ်ရှင်။
တိရီလင်္ကာနိုင်ငံကဆစ်လက်နဲ့ဒိုလန်ယုံတို့ခုမီးပြောင်ပောက်ကွဲခဲ့တာကြောင့်စစ်သားတအူးသေဆုံးပြီးထောင်နဲ့ချီတဲ့သူတွေကိုသူတို့နေအိမ်တွေကနေရှေ့ပြောင်းပေးခဲ့ရပါတယ်။လက်နဲ့ဒိုလန်ယုံကနေ5ကီလိုမီတာအတွင်းနေထိုင်သူတွေကိုတနင်္ဂနွေနေ့ကရှေ့ပြောင်းပေးခဲ့ရတာလို့တာဝန်ရှိသူတွေကပြောပါတယ်။မြို့တော်ကိုလံဘိုရဲ့အရှေ့ဘက်33ကီလိုမီတာအကွာအဝေးမှာရှိတဲ့ဆလာဝါဆစ်လက်နဲ့ဒိုလန်ဆက်ယုံမှာမီးလောင်ပြီးနောက်ပောက်ကွဲမှုတွေဖြစ်ခဲ့တာပါ။လက်နဲ့ဒိုလန်ယုံတို့ခုမှစတင်မီးလောင်ပြီးဘေးနားကလက်နဲ့ဒိုလန်ယုံကြီးတို့ခုကိုမီးကူးဆက်ခဲ့တာလို့အာနာဘိုင်နီကပြောပါရယ်။ဒီကနေ့မှာတော့အဲ့ဒီအရမနေထိုင်သူတချို့ကိုအိမ်ပြန်ခွင့်ပြုပေမဲ့အเจ้าနဲ့အစိုးရယုံတွေကိုဆက်ပိတ်ထားဖို့အာနာဘိုင်နီကညွှန်ကြားထားပါရယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့တင်းနာနေညနေခင်းနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်ပြည်သူနိုင်ငံပါရီမြို့မှာတော့တင်းငွေနေကစပြီးစိမ့်မြည်ရေးကြီးမှုစတင်ပြန်ကြလာတဲ့သွားပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီနှစ်ပေါင်း30အတွင်းမှာအဆိုးဝါးဆုံးရေးကြီးမှုတန်ခံခဲ့ရတဲ့မြို့အတွင်းကပြားလိုက်တာဝန်ရှိသူတွေဈေးတွေတွေနဲ့ပို့ဆောင်ဆက်သွယ်ရေးတာဝန်ရှိသူတွေနောက်ပြည်သူတွေအတွက်စိတ်သက်သာရာရရှိခဲ့ပါတယ်။ပါရီမြို့တော်ဝန်ကျင်မှာရှိတဲ့မြို့နယ်တွေနဲ့ကျေးရွာတွေကလူမှုတွေအနေနဲ့ရေးကြီးမှုကြောင့်ထိခိုက်ပျက်စီးခဲ့တဲ့သူတို့ရဲ့ပိုင်ဆိုင်မှုဥစ္စာပစ္စည်းတွေကိုပြန်လည်တူးဖော်နေကြပြီဖြစ်တယ်လို့ဆုံးရှုံးမှုပမာဏကိုတွက်ချက်တာတွေလည်းစတင်လှုပ်ဆောင်လာနေကြတာနဲ့အမျှ Normandy ဒေသမြောက်ဖက်မြို့နယ်တွေမှာထုတ်ပြန်ထားတဲ့လူမှုသတိပေးချက်တွေလည်းတနင်္ဂနွေနေ့နောက်ပိုင်းကစပြီးတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကအဆင့်ပြန်လည်လျှော့ပေးခဲ့ပါတယ်။ဒါမဲ့လည်းလူပါပြတိုင်းနဲ့မြို့တော်အတွင်းကတချို့အထူးကြတဲ့လမ်းမတွေကိုတော့ပိတ်ထားရဆဲပါတရင်ပတ်အကြာတရင်တပတ်ကြာဒီရေကြီးမှုကြောင့်မလို့ဥရောပကဒေသနိုင်ငံအတော်များများမှာရေလွှမ်းမိုးခဲ့ပြီးတော့မြို့ရင်းပျက်စီးဆုံးရှုံးမှုအတော်များများလည်းဖြစ်ခဲ့တာပါဂျာမနီပြင်သစ်ရိုမေးနီးယားနဲ့ဘယ်လ်ဂျီယံနိုင်ငံကမြို့တွေမှာလူ18ဦးထက်မနည်းသေဆုံးခဲ့ရတာပါပြင်သစ်သမ္မတဖရန်ဆွာအိုလွန်ကတော့ပြည်လဲကယ်ဆယ်ရေးလုပ်ငန်းတွေရေးဆွဲဖို့အတွက်သူ့ရဲ့အစိုးရကက်ဘိနက်အဖွဲ့ကတနေ့လာနေ့မှာတွေ့ဆုံမယ်လို့ပြောထားပါတယ်ဒါအပြင်ဒီတောက်ချာနေကြရေမြို့တော်မှာကံပိုးစတင်ဖို့ရှိနေတဲ့ဥရောပဖလားပွဲစဉ်သတ်မှတ်ထားတဲ့အချိန်အတိုင်းကစားနိုင်မှာဖြစ်တယ်လို့လည်းဒီပြည်တွင်းရေဒီယိုဌာနတစ်ခုဖြစ်တဲ့ Inter Radio မှာသမရအိုလွန်ကပြောကြားခဲ့ပါတယ်ရှင်
။တနင်္ဂနွေနေ့ညကဘယ်လ်ဂျီယံအရှေ့ပိုင်းမှာအချိန်နဲ့မောင်းနေနေတဲ့ကုန်တင်ရထားနောက်တွဲကိုလူစီးရထားကတိုက်မိတာကြောင့်လူ3ဦးသေဆုံးသွားပါတယ်။ Liege Data အတွင်း News မြင်နာက Hamel Suvi မြို့မှာဒီရထားတိုက်မှုဖြစ်ပွားတာမှာလူ40ကျော်ဒဏ်ရာရတယ်လို့ဘယ်လ်ဂျီယံသတင်းမီဒီယာတွေမှာဖော်ပြပါရယ်ရထားလမ်းကြောင်းတစ်ခုထဲမှာမီးရထားနှစ်စီးသွားနေတာဖြစ်တယ်လို့ဘယ်လ်ဂျီယံမီးရထားလမ်းကြောင်းကွန်ရက်တွေကိုထိန်းချုပ်တဲ့ Infrabel ကုမ္ပဏီရဲ့ပြောခွင့်ရ Frederick Segri ကပြောပါရယ်ရထားနှစ်စီးတက်ချိန်မှာခရီးသည်ရထားဟာတနာရီကိုမိုင်း60နှုန်းနဲ့သွားနေတာဖြစ်ပြီးလူစီးတွဲ6တွဲတဲ့က2တွဲလမ်းချော်တိမ်းမောက်သွားတယ်လို့ဒေတာသတင်းတွေမှာဖော်ပြပါရယ်ခီးတွေတွေကိုတော့အပျက်စီးတွေအောက်ကနာယီပိုင်းအတွင်းမှာပဲကယ်ဆယ်နိုင်ခဲ့ပြီးနီးစပ်ရာဖျားเจ้าနဲ့အာဂဇာစင်တာထဲမှာခိတ္တနေရာချထားပြီးခဲ့ပါရယ်ခင်ဗျာ
ဒီကနေ့တင်းလာနေပထမဆုံးအချိန်လကိုမြင်ရတဲ့အချိန်ဟာမွတ်စလင်တွေအတွက်ဘာသာရေးအရာမြင့်မြတ်တဲ့ရမဒန်ဥပုသ်လစတင်ချိန်ဖြစ်ပါရယ်ဒီဥပုသ်လအတွင်းမှာအစ္စလာမ်ဘာသာကိုးကွယ်သူတွေဟာနေခင်းဘက်မှာရေမတော့အစာမစားပဲဥပုသ်တီလာစောက်တီကြတယ်လို့ကုရန်ကျမ်းစာကိုလေ့လာတာဖျားရှင်ကိုးတာတွေကိုလည်းအချိန်ပေးလောက်ကြတာပါမကောင်းမှုတွေကိုရှောင်ရှားပြီးစလိတ်တောက်တာနဲ့ကာမဆက်ဆန္ဒလိုမျိုးဖျော်ဖြေမှုတွေကိုလည်းရှောင်ရှားကြရပါတယ်။ကမ္ဘာတဝှမ်းမွတ်စလင်တွေအကြားရေမီဒေတာနဲ့ယဉ်ကျေးမှုတွေပေါ်မှာမူတည်ပြီးဥပုသ်ဆောက်တည်ရတဲ့ပုံစံလေးကွဲတက်ပါတယ်။ဝီယိုဆိုဒေတာတွေမှာနေထိုင်ကြသူတွေအတွက်နေတာရှိလျားတဲ့နေရာဒီကာလအတွင်းအချိန်အကြာကြီးအစာမစားပဲနေဖို့ကမလွယ်ကူလာပါဘူး။ဒါကြောင့်တချို့ဒေတာတွေမှာမွတ်စလင်တွေအနေနဲ့အစာရေစာရှောင်ကျဉ်ပြီးဥပုသ်တီလာဆောက်တဲ့အချိန်ကိုသူတို့ဒေတာကနေဝင်နေထွက်ချိန်ထက်မကာမာနေဝင်နေထွက်တဲ့အချိန်ကိုကြည့်ပြီးတော့ဥပုသ်ဆောက်တီခွင့်ပြုတဲ့အကြောင်းအစ္စလမ်ဘာသာရေးခေါင်းဆောင်တချို့ကပြီးခဲ့တဲ့နှစ်တည်းအတွင်းမှာခွင့်ပြုချက်ထုတ်ပြန်ပေးခဲ့ပါဗျ။ဝ ရောဘတ်ရဲ့ဥပုံလာစတင်ချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းကမ္ဘာတဝန်းကမွတ်စလင်တွေအတွက်စုမကောင်းတောင်းတဲ့အကြောင်းကြေညာချက်ကိုအင်ပီရိုကထုတ်ပြန်ပါတယ်။အခုလိုအချိန်အခါမျိုးမှာကမ္ဘာတဝန်းပြည်ပကတွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတဲ့ဒုက္ခတွေတန်းတဲ့ကြီးရှိနေတယ်ဆိုတာကိုမီလီယော့မနေကြဖို့လဲသမ္မတအိုဘားမားကအမေရိကန်ပြည်သူတွေကိုတိုက်တွန်းထားပါတယ်ရှင်
။ American Heavyweight လက်ဝဲချန်ပီယံဟာမိုဟာမက်အလီရဲ့ရုပ်အလောင်းမနေ့ကတနင်္ဂနွေနေ့မှာသူ့ရဲ့ဇာတိမွေးရမည်ဖြစ်တဲ့ Kentucky ပြည်နယ် Louisville မြို့ကိုပြန်လည်ရောက်ရှိလာပါတယ်။ခြေတွေလက်တွေတုံတဲ့အုံနောက်နဲ့အာယုံရောဆိုင်ရာပါကင်ဆန်ယောဂါနဲ့အသက်84နှစ်အရွယ်မစ္စတာအလီယာတောက်ကြနေနှောင်းမိုက်မှာကွယ်လွန်ခဲ့တာပါမိုဟာမက်အလီကွယ်လွန်တဲ့အရီဇိုနာပြည်နယ်ကနေဆင်းလုံငါလေရင်နဲ့တေလာပြည်ရဲ့နောက်လေရင်ကွင်းကနေသူ့ရုပ်လောင်းထားရှိမဲ့နေရာကိုရင်တန်းနဲ့တည်ဆောင်လာခဲ့ပါတယ်မွေးရဲ့ဇာတိမျိုးကိုပြန်လည်ရောက်ရှိလာပြီးသူ့ကိုယ်သူအကြီးအကျယ်ဆုံး The Greatest လို့ခေါ်တဲ့မိုဟာမက်အလီကိုဂါရဝပြုဖို့ဘာသာပေါင်းစုံကလူတွေဟာလူဝေဘေးမျိုးကအစ္စလာမ်စင်တာကိုတွားရောက်ဆူယုံခဲ့ကြပါတယ်တော့ကြနေအားကစားရုံမှာကျင်းပမဲ့လူလူတက်ရောက်တဲ့ဇာပနာအခမ်းအနားပြီးရင်တော့မိုဟာမက်အလီရဲ့ရုပ်လောင်းကိုလိုဝေဗေးမြို့မှာဂွန်ပြူတဲ့အနေနဲ့စီတန်းလဲလဲမှာပါမိုဟာမက်အလီဇာပနာအခမ်းအနားမှာဒီချီချူးဂွန်ပြူတဲ့မိန့်ခွန်းပြောကြမဲ့အထင်ကရပုံကိုယ်တွေထဲမှာအမေရိကန်သမ္မတဟောင်းဘီလ်ကလင်တန်လည်းပါဝင်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို review ရတာမှာပဲ VOA internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်မွန်ပြည်နယ်ဝန်ကြီးချုပ်ကတင်သွင်းခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်စီးရင်တဲ့စီးပွားရေးလုပ်ငန်းရှင်တချို့ပါဝင်နေမှုအပေါ်ပြည်နယ်လွှတ်တော်နဲ့အစိုးရဝန်ကြီးချုပ်ကြားတင်းမာမှုတွေဖြစ်နေပါတယ်ပြည်နယ်စီမံကိန်းကော်မရှင်ဖွဲ့ဖို့နိုင်ငံတော်သမ္မတကတိုက်ရိုက်အမိန့်ပေးလှုပ်ခိုင်းတဲ့ကိစ္စဖြစ်လို့လွှတ်တော်နဲ့မဆိုင်ဘူးလို့ဝန်ကြီးချုပ်ကပြောနေတယ်လို့ပြည်နယ်လွှတ်တော်ဘက်ကလည်းအစိုးရကိုအပြန်အလှန်ထိန်းချုပ်ရမယ်လို့ဖြေရှင်းနေပါတယ် VOA သတင်းတော့နိုင်ကွင်းအင်ကတင်ပြထားပါတယ
်ဟုတ်ကဲ့ပါလွှတ်တော်ကိုအတိပေးအကြောင်းကြားခြင်းမရှိပဲမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကလည်းပြည်နယ်စီမံကိန်းကော်မရှင်စီရင်ထုတ်ပြန်တဲ့အပေါ်ကြေလည်မှုမရှိလို့လွှတ်တော်သူစည်းဝေးကလည်းအရေးတကြီးဆိုတင်သွင်းရတယ်လို့မွန်ပြည်နယ်လွှတ်တော်ကစလဲမင်းအောင်မွန်ကပြောပါတယ
်ဒီနယ်ရဲ့စီမံကိန်းကော်မရှင်စီမံတပ်တွေကတော့အာဒီအစိုးရအဖွဲ့အနေနဲ့ပြောလဲကျွန်တော်တို့ကအတိမပေးတဲ့ဘောအတိမပေးဘူးအစိုးရဖွဲ့တဲ့ဟာလေဝန်ကြီးတွေကအစိုးရဝန်ကြီးတွေကသူဒီအတိမပေးတာလေရှိတယ်စီမံကိန်းကော်မရှင်စီရင်ဘူးပေါ့ဒီတော့နဲ့ဒီလက်မှတ်ထိုးတယ်ပေါ့လက်မှတ်ထိုးရဲ့ဖွဲ့လိုက်ဖွဲ့ပြီးတော့မှမောင်ငယ်ဘောအစီအမှုဒီမျိုးဓာရီရောအဲ့တော့ဒါတို့လွတ်တော်ဥစလီရီရဲ့တန်ခါပေါ်ပြရလေးတစ်ဆက်နဲ့ပြောတာကိုရှိတယ်ဘယ်မှာစီနာရရောက်ပြီးတော့မှဒီစင်းဒီလူကြီးကမတက်တော့ဘူးဆိုတော့ဒီဖျောက်ပါနေပေါ့အဲ့မှာနတ်မင်းကတိုင်ရှင်နဲ့ကျော်ကြီးလေးဆိုတော့အဲ့ဒီအိမ်ထဲမှာကြားတဲ့တောင်ကိုပြရနေတယ်လွတ်တော်ကလည်းလက်မခံဘူးအဲ့လက်မခံဘူးဆိုတော့လေဒီအဲ့ဒီအင်းကလေးကြားပြီးတော့မှဒီကနေပြီးတော့ဒီအင်းကိုဖျက်တယ်ရုပ်သိမ်းတယ်ရုပ်သိမ်းလို့သူ့တူဝဲဒီလေနောက်စရင်နောက်အဖားထူခါလိုက်တယ်ပေါ့သူရနဲ့လွတ်တော်နဲ့ကျွန်တော်ဒီကျန်တဲ့လမ်းကိစ္စမှာဒီလိုသူပြန်နေပြီးတော့မှဒါကိုအားမေးချက်ရှိတယ်။အဲ့တော့ကျွန်တော်ဖြစ်တော်နေပြီးတော့ထောက်ပြပြီးတော့ရေးကြည့်ဆီဆီပြီးတော့ဒါကိုကျွန်တော်တင်တယ
်။မွန်ပြည်နယ်ဝန်ကြီးချုပ်ကနေမေလ25ရက်စွဲနဲ့ဖွဲ့စည်းခဲ့တဲ့ဒီနယ်စီမံကိန်းကော်မရှင်ထဲမှာအဖွဲ့ဝင်15ဦးပါဝင်ပြီးလက်ရှိလှုပ်တော်မှာစီစစ်နေတဲ့ကန္နလန်တိုးချက်စစ်ချကိုတာဝန်ယူဖတ်လုခဲ့တူငွေမိုးကော်မတီပိုင်ရှင်ဦးမိုးကျော်နဲ့ကြိုက်သူရိုးဖျားနဲ့သက်ဆိုင်တဲ့လုပ်ငန်းပေါင်းများစွာလုကန်နေသူရိုးရိုးလေးကော်မတီလီမိတက်ပိုင်ရှင်ဦးနေထက်သိန်းနိုင်တို့လည်းပါဝင်နေပါတယ်။ဒီနယ်စီမံကိန်းကော်မရှင်ကိုပြီးခဲ့တဲ့အစိုးရလက်ထက်ကတည်းကဖွဲ့စည်းခဲ့တာဖြစ်ပြီးအဲ့ဒီကတည်းကအဲ့ဒီစီးပွားရေးသမားနှူးလည်းပါဝင်နေပါတယ်။ဒီအပေါ်မှာဒေသခံတွေကရောထုတ်တော်ကိုယ်စားလှယ်တွေကပါကျေနပ်မှုမရှိခဲ့ပါဘူး။အခုပြည်နယ်အစိုးရတက်လက်ထက်စီမံကိန်းကော်မရှင်ပြန်ဖွဲ့တော့လဲဒီစီးပွားရေးလုပ်ငန်းရှင်နှူးပြန်ပါလာတာမို့ဒါကူလှုပ်တော်ကပွေလင်းမြင်တာမှုမရှိဘူးဆိုပြီးအဲ့ဒီအပေါ်မှာရေးကြီးစိုးတင်သွင်းခဲ့တယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့ပြည်နယ်စီမံကိန်းကော်မရှင်ဖွဲ့ရမှာလွှတ်တော်နဲ့သက်ဆိုင်မှုမရှိပဲနိုင်ငံတော်သမ္မတကနေတိုက်ရိုက်အမိန့်ပေးခိုင်းတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ
်။သမ္မတကနေကျွန်တော်ပြည်တာကျွန်တော်အုပ်ချုပ်ရေးအပေါ်အောက်ဆင်ခဲ့လမ်းညွှန်ချက်သူတို့ဘာမှမပါဘူး။သူတို့မှလုပ်ပိုင်မရှိတာစီမံကိန်းကြီးကြတယ်။ဒီမှာတခါတည်းဘောင်စီကားနေအကုန်တတ်မှတ်ပြီလား။ဖွဲ့စည်းပုံနဲ့တတ်မှတ်ထားတယ်။တာဝန်နဲ့လုပ်ပိုင်မှုနဲ့အကုန်ကျွန်တော်တို့ပြည်တာ။ဒါအောင်စီမံကိန်းအကောင့်နဲ့ပေါ်လာအောင်အပေါ်လမ်းညွှန်မှုတောင်းခံနေပြန်ကြလာရင်ပြည်နယ်လွှတ်တော်သူတင်ပြခြင်းဆိုတာပါပြီလား။အဲ့တော့မှသူစဉ်းစားဒီဟာကိုမှပေးရမယ့်ဟာမှာသူလုံးဝတိုင်းပြည်တိုင်းပြည်နယ်စီမံကိန်းကော်မရှင်ဖွဲ့ဝင်များအားလုံးအောက်မှာပါပေါ်မှာနိုင်ငံတော်ဆင်းရဲ
ပြီးခဲ့တဲ့ဇွန်လ3ရက်နေ့တုန်းကမွန်ပြည်နယ်စီမံကိန်းကော်မရှင်ဖွဲ့စည်းခဲ့တာနဲ့ပတ်သက်လို့ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်လွှတ်တော်တို့အငြင်းမွားခဲ့ပြီးဝန်ကြီးချုပ်ကလည်းလွှတ်တော်အုပ်သားနှူးကိုခေါ်ယူသတိပေးခဲ့တယ်ဆိုပြီးသတင်းတွေပေါ်ထွက်နေပါတယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့ခေါ်ယူသတိပေးတာမျိုးမဟုတ်ပဲဖြစ်စဉ်ကိုရှင်းပြခဲ့တယ်လို့ဆိုပါတယ် လွှတ်တော်အနေနဲ့အခုလိုအရေးကြီးဆိုတင်သွင်းခဲ့တာဟာလေလွှတ်တော်နဲ့အစိုးရကြားအပြန်အလှန်ထိန်းချောင်းနိုင်ဖို့ဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်မဲအောင်မွန်ကပြောပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မွန်ပြည်နယ်အခြေအနေကနေရခိုင်ပြည်နယ်ဘက်ကိုကြည့်အောင်ပါဒေါက်ဆန်းစကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုအကောင့်ထယ်ဖော်ရေးဗဟုကော်မတီကရခိုင်ပြည်နယ်တွင်ကွင်းစင်ပြီးအချက်လက်တွေစတင်ကောက်ယူနေပါတယ်ရခိုင်ပြည်နယ်တွင်မြို့နယ်တချို့မှာတော့မနှက်ဖြန်ကစလို့နိုင်ငံသားစီစီရေးလုပ်ငန်းတွေကိုအစမ်းသဘောစတင်ကောက်ယူဖို့အတွက်လုံခြုံရေးတိုးမြှင့်ထားပါတယ်မတ်သိန်းကြီးထက်ကစူးစီးတင်ပြထားပါတယ
်နိုင်ငံတော်အထက်မင်းကန်ပုတ်ကိုဒေါက်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးပြည်နယ်ဝန်ကြီးချုပ်ပြည်ထောင်စုဝန်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟုကော်မတီကရခိုင်ပြည်နယ်တွင်းလုပ်ငန်းစဉ်တွေစတင်နေပြီဖြစ်ပါတယ်။ကော်မတီရဲ့ဒုတိယဥက္ကဋ္ဌနဲဆက်ရေယာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးစီးတဲ့အဖွဲ့ကဒေသခံတွေရဲ့လိုလားချက်တွေကိုသိရှိနိုင်ဖို့မြို့နယ်တချို့ကိုကွင်းစင်သွားရောက်ခဲ့တယ်လို့ရခိုင်ဆိုရရဲ့အတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ်။
ဒီငင်းအေဂျင်ရင်းနဲ့တိုးတက်ဖွံ့ဖြိုးရေးကော်မတီကော်မတီကဒုတိယဥက္ကဋ္ဌငဇက်ရေးရဝန်ကြီးပေါ့နော်ဒုတိယဗိုလ်ချုပ်ကြီးရေးအောင်ဦးစီးတဲ့အဖွဲ့နော်ရေးအောင်နဲ့ပြည်ထောင်စုဝန်ကြီးထောက်ရပါတဲ့အဖွဲ့ရောက်လာပြီရောက်လာပြီးတော့အဲစစ်တွေမင်းပြားစစ်တွေမြေပုံနောက်နောက်ကကြောက်ဖြူတန်တွဲအဲ့နေရာဒီမှာသွားပြီးတော့ဒီလူလူနဲ့အကြည့်တွေ့တယ်အကြည့်တွေ့ပြီးတော့လူလူရဲ့အတောင်နားထောင်တာကနဦးလုပ်ငန်းတွေတော့အများကြီးပေါ့ဝန်ကြီးဌာနလည်းဝန်ကြီးဌာနလည်းဆိုအများကြီးပဲစပြီးလုပ်နေကြပြီပေါ့လောလောဆယ်တို့ကဒီဥစ္စာလူတို့ရဲ့နှီးစေကိုနားထောင်ပြီးတော့ဒီနေ့မှနေပြီးတော့မှစီးပွားရှိလို့သိရတယ်အဲ့ဒါပြီးလို့ရှိရင်တော့သူတို့လုပ်ပါလိမ့်မယ်သူ
ရခိုင်ပြည်နယ်တွင်ဘာသာရေးလူမျိုးရေးနှွယ်တဲ့အဓိကယုံတွေကြောင့်ပြည်နယ်တွင်နေထိုင်ကြသူတွေကြားယုံကြည်မှုပြန်ပြီးမတီးဆောက်နိုင်ဖြစ်နေသေးတယ်လို့အိုးအိမ်ဆွန့်ခွာဒုက္ခသည်တွေကိုလည်းစောင့်ရှောက်ထားရတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ကာလကြာရှည်မဖြစ်ရှင်းနိုင်သေးတဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေစတင်နိုင်ဖို့အတွက်ကနဦးလုပ်ငန်းစဉ်အဖြစ်နဲ့မင်းဖြံမှာဆလို့ပုံနေကျွန်းမြေပုံနဲ့ကြောက်ဖြူမြို့နယ်တို့မှာနိုင်ငံသားစီစီရေးလုပ်ငန်းစဉ်တွေစတင်ဖို့အတွက်လည်းလုံခြုံရေးတိုးမြှင့်ထားတယ်လို့ရခိုင်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်ရဲတရင်ဆိုတော့ဒါခုနလိုပေါ့ဒီလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မလိုလားပဲနဲ့ဟိုပြဿနာတွေမဖြစ်ဖို့အတွက်လုံခြုံရေးအတွက်ပါထပ်ပြီးတော့ရဲတရင်နဲ့ထပ်ပြီးအင်အားဖြည့်ပြီးချထားတာပါ။ဒါကတော့ pilot ပေါ့။ pilot program လေးစတာပါ။ဒီလိုဆိုဒီနေရာမှာစကြည့်မယ်။ဒီနေရာမှာစပြီးတော့မှအာနေဂျာအတကြီးတည်ကြည့်ပြီးတော့ကျွန်တော်ဆက်လုပ်အောင်ပါပေါ့
။နှစ်ပေါင်းများစွာနိုင်ငံသားစီစီရေးမဖြည့်ရှင်းနိုင်ဖြစ်နေသေးတဲ့မောင်တော်နဲ့ဘူးတီတောင်မြို့နယ်တွေမှာတော့နိုင်ငံသားစီစီရေးလုပ်ငန်းတွေမစတင်နိုင်သေးပါဘူး။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအကောင့်ထယ်ဖော်ဖို့အတွက်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟိုကော်မတီကိုတော့မေလကုံဘိုင်းနှုံးကသမရဦးထင်ကျော်လက်မှတ်ရေးထိုးဖွဲ့စည်းလိုက်တာဖြစ်ပါတယ်။ကော်မတီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးနေဆက်ရေးရာဝန်ကြီးနဲ့ရခိုင်ပြည်နယ်အစိုးရဝန်ကြီးချုပ်ကဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ယူပါတယ်။ပြည်ထရေးကာကွယ်ရေးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနတွေအပါအဝင်ပြည်ထောင်စုဝန်ကြီး20ရို့အဖွဲ့ဝင်အဖြစ်ပါဝင်ဖွဲ့စည်းထားတာလည်းဖြစ်ပါလိမ့်ရှင
်။မတ်သိငီထက်ရဲ့တင်ပြချက်ဖြစ်ပါတယ်။ရန်ကုန်မြို့ကရှီဟောင်းကျူးဖျားကျောင်းကိုမြို့ပြအမွေနှစ်အဖြစ်တတ်မှတ်လိုက်တဲ့သတင်းပေးပို့ချက်မတိုင်ခင်အခုတော့သတင်းနောက်တူဖြစ်တံပေးခံရတဲ့အကြောင်းကိုတင်ပြပါမယ်။မန္တလေးမြို့မှာပြီးခဲ့တဲ့နှစ်တည်းဆန္ဒပြလှုပ်ရှားမှုအတွင်းသတင်းယူခဲ့တဲ့ BBC မြန်မာပိုင်းသတင်းနောက်တူကိုအခုနောက်ဆုံးတရားရုံးကထောင်ဒဏ်3လစီရင်ချက်ချလိုက်ပါတယ်။မန္တလေးမြို့ကចောင်းသားတပိတ်အတွင်းရဲနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်နေချိန်မှာရှိနေခဲ့တဲ့သတင်းတော့ကိုနေမျိုးလင်းကိုဝတ္တရားနှောက်ယှက်မှုနဲ့အပြစ်ပေးခဲ့တာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ
်။ចောင်းသားတွေရဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ဖြစ်ရပ်အပေါ်မှာပြီးခဲ့တဲ့နှစ်မတ်လ28ရက်နေ့တုန်းကចောင်းသားចောင်းသူတွေကမန္တလေးမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြမှုမှာရဲတပ်ဖွဲ့ဝင်တဦးကចောင်းသားနှစ်ဦးစီးလာတဲ့ဆိုင်ကယ်တစ်စီးကိုဆွဲလဲခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေကြားယုံရင်ဆန်ခတ်ဖြစ်ပွားခဲ့ပါတယ်။အခုလိုယုံရင်ဆန်ခတ်ဖြစ်ပွားမှုမှာ BBC မြန်မာပိုင်းသတင်းတောက်ကိုနေမျိုးလင်းကရဲတပ်ဖွဲ့ဝင်တဦးကိုကိုထိလက်ရောက်ကျူးလွန်ခဲ့တယ်ဆိုပြီးဝေဒရားနှောက်ယှက်မှုပုံမှန်332နဲ့တရားစွဲဆိုခဲ့တာပါ။ချမ်းမြေတားစီတရားရုံးမှာတရားရုံးချိန်30ကျင်းနဲ့ယုံချင်းတစ်နှစ်ကျော်စစ်ဆေးပြီးတဲ့နောက်မှာတော့ဒီကနေ့မှာသတင်းတောက်ကိုနေမျိုးလင်းကိုအလုံးနဲ့ထောင်ဒဏ်3လချမှတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကိုနေမျိုးလင်းကတော့တရားစီရင်ရေးမန်တန်အပေါ်ခုလိုဝေဖန်လိုက်ပါတယ
်။ဒါပထမဆုံးတော့အပြစ်ကျူးလွန်တာပြည်သူရဲကိုယ်တိုင်အပြစ်ကျူးလွန်တာပါဗျာ။နော်။သူတို့ဒီရဲတော်ဝင်ထမ်းဆောင်တယ်လို့တော့ပြောတယ်။ ဒီသူဟိုရဲကျင်းဝေးရသူတို့ဘယ်နေရာမှာမဆိုသူတို့တောင်းဝင်ထမ်းဆောင်ဝင်ရှိကြတော့မှန်တယ်ဒါပေမဲ့ဒီចောင်းသားဆန္ဒပြတာကိုဥပဒေမဲ့ဥပဒေမဲ့ပေါ့နော်သူဒီဆိုင်ကယ်ကိုဆွဲလဲလိုက်တာကအများလဲအမြင်ပါဒီဟာကိုကြတော့မျက်ွယ်ပြုတ်ပြီးတော့ကျွန်တော်ဟိုခုလိုဒီသုံးနေနဲ့ဆွဲတာလုံးဝဆွဲပြီးတော့ခုလိုထောင်ထဲသုံးလာချတာလုံးဝမတရားပါဘူးဗျာ။တရားစီရင်ရေးအပေါ်မှာအဖွဲ့အစည်းတစ်ခုခုကနေပြီးတော့ဖိအားပေးနေတာရှိနေပါသေးတယ်။တရားနာတာမှုမရှိသေးပါဘူး
။ရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးမှုကြောင့်လေးသွားခဲ့တဲ့ဆိုင်ကယ်ကိုကူညီထောက်မှတ်ပေးနေတဲ့ရဲအရှိတအုပ်ကိုဆိုင်ကယ်တွန်းလှန်ခဲ့တယ်ဆိုပြီးချင်းများခဲ့တာဖြစ်တယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ယုံကပြောပါတယ်။ဒီဖြစ်စဉ်အပေါ်မှာဒုတချက်ဗမော်ဒဏ်ရာရခဲ့တာကြောင့်ချမ်းမြေတားဆီးရဲတပ်ဖွဲ့ယုံကတရားလိုလုပ်ပြီးအမှုဆွဲဆိုခဲ့ရပါဘာ။ကိုနေမျိုးလင်းရဲ့ရှင်းနေဖြစ်ဆောင်ရွက်ခဲ့တဲ့တရားလွတ်တော်ရှင်းနေဦးသိန်းတန်းဦးကတော့ဒီပြစ်ဒဏ်အပေါ်အခုလိုသုံးသပ်ပါတယ
်ကျွန်တော်တော့ပြင်းထန်တယ်လို့ယူဆတယ်ဗျာအရင်တုန်းကပြင်းပြင်းထန်ထန်ချခဲ့တာကျွန်တော်ဘာမှမဟောပါဘူးအခုကတော့ကျွန်တော်တို့က7နှစ်သစ်ဖြစ်လာပြီလေဆိုရတဲ့ကျွန်တော်တို့တိုင်းပြည်သစ်ကိုသွားကြမယ်ကျွန်တော်မျှော်လင့်ချက်အစ်စ်တွေရှိနေအချိန်မှာဒါကတော့နည်းနည်းပုံဝင်မကြစရာဖြစ်တာပေါ့ဗျာဟိုဒီဖြစ်တဲ့ဖြစ်ချက်ကဟိုပြည်မှုဆရာဝေဘုံမှာ3နှစ်ဆိုတာတိတိဝန်းနန်းကိုလက်ရောက်တာပေါ့နော်ဟိုတိကြိုက်စီတာဆိုတာမှန်ပါတယ်ဖြစ်စဉ်ကဒါပေမဲ့ဖြစ်သွားတဲ့ဖြစ်စဉ်ကဟိုရန်ညူရန်စားနဲ့ဖြစ်ကြတာမဟုတ်ဘူး။ကျောင်းသားတွေရှိတက်လာတဲ့အချိန်မှာရေရတာဝန်ရတာတယ်သူတို့ကဗီဒီယိုသမားတွေကမီဒီယာကမှတ်တမ်းတိုက်ရတယ်အဲ့အချိန်မှာဆိုင်ကယ်လဲပြီးရုပ်သေဖြစ်သွားတဲ့အချိန်မှာယုတ်တိရဲ့ဒေါသတွေဖြစ်သွားကြတာဗျာ။ကိုနေမျိုးလင်းနဲ့ထိုးခါရတယ်ဆိုတော့သူတက်တဲ့ဘတ်မဟုတ်ဘူး။ဒီကဲမရှိဘူးရန်ညူရန်စားလည်းမရှိဘူး။ဖြစ်တာရဲနဲ့ဖြစ်တာဆိုရေရဗီဒီယိုလည်းအောက်ကိုဗျာ။နော်။အဲ့တော့အဲ့ဒီသဘောတရားများပါလိသလားလို့ကျွန်တော်စဉ်းစားမိတယ်ဗျာ။
ကိုနေမျိုးလင်းရဲ့ဒီပြစ်ဒဏ်အပေါ်ဇနီးဖြစ်သူမက်ဆာနီမန်ကတော့အယူခံဝင်တော့မယ်လို့ပြောပါရယ်ပြစ်ဒဏ်ချမှတ်ခံထားရတဲ့သတင်းတောက်ကိုနေမျိုးလင်းကတော့မြန်မာနိုင်ငံမှာသတင်းတောက်တွေအပေါ်အကာအကွယ်ပေးမဲ့အဖွဲ့အစည်းတွေမရှိသေးဘူးလို့ထောက်ပြဝေဖန်ခဲ့ပါရယ်အလုံးနဲ့ထောင်တန်း3လချမှတ်ခံထားရတဲ့ကိုနေမျိုးလင်းကိုတော့မန္တလေးမြို့ဥပိုလ်ထောင်ကိုပို့ဆောင်လိုက်ပြီဖြစ်ပါရယ်ခင်ဗျာ
ကိုထက်အောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်အခုတော့ဒီညနေခင်းအတွက်နောက်ဆုံးသတင်းပေးပို့ချက်ပုဒ်ကိုပြောပြပါမယ်မြန်မာနိုင်ငံရန်ကုန်မြို့မှာနှစ်ပေါင်း100ကြာကြာအောင်ရှိခဲ့တဲ့ဂျူးဖျားเจ้าကိုရန်ကုန်မြို့ပြအမွေအနှစ်ဖြစ်နဲ့တတ်မှတ်လိုက်ပါတယ်။ရန်ကုန်မြို့တွင်ရှေးဟောင်းပြည်သူကလက်ရာနဲ့တမိုင်းဝင်နေရာတွေကိုထိမ့်သိမ်းနေတဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဇွန်လ5ရက်နေ့ကလွတ်တဲ့ဂျူးဖျားเจ้าကိုရန်ကုန်မြို့ပြအမွေအနှစ်တတ်မှတ်မှုအခမ်းအနားကိုတက်ရောက်သတင်းယူခဲ့တဲ့ကိုသားညွန့်ဦးကတင်ပြပါမယ်
။နှစ်ပေါင်း100ကြာရှိဖြစ်တဲ့ဒီရန်ကုန်မြို့လေကောင်မှာရှိတဲ့ဂျူးဖျားเจ้าမှာဒီရှေးဟောင်းအမွေအနှစ်ထိမ့်သိမ်းဆိုတဲ့တင်ဂီတာဆောင်နဲ့အပြရောင်ဂပီးပြားတက်ဆင်ပွဲအခမ်းအနားဖြစ်ပါတယ်။ပြောရမယ်ဆိုရင်တော့ Yangon Heritage Trust အနေနဲ့ဒီရန်ကုန်တမျိုးလုံးမှာရှိတဲ့ရှေးဟောင်းအမွေအနှစ်ထိမ့်သိမ်းရေးအတွက်နေရာပေါင်း100မှာဒီဂပီးပြားတက်ဆင်ပွဲအတွက်ရည်ရထားပြီးတော့ဒါဟာ73နေရာမြောက်သူတို့တက်ဆင်ထားနိုင်တာဖြစ်ပါတယ်။ဂျူးလူမျိုးတွေဟာမြန်မာနိုင်ငံထဲကို19ရာစုအစောပိုင်းတွေကရွှေ့ပြောင်းလာကြပြီးတော့အများစုကတော့အိန္ဒိယ၊ Iran နဲ့ Iraq ဒေသတွေဘက်ကနေပြီးတော့ခြေချခဲ့သူတွေဖြစ်ကြတယ်လို့သိရပါတယ်။ဂျူးလူမှုတိုင်ဝမ်ဟာကိုလိုနီခေတ်ရဲ့အစောပိုင်းရန်ကုန်စီးပွားရေးလောကမှာထင်ကြရရှိခဲ့ပြီးတဲ့နောက်ပိုင်းဒုတိယကမ္ဘာစစ်အတွင်းမှာမြန်မာနိုင်ငံကနေပြီးတော့အများစုဟာ Israel, American, UK နဲ့ Australia နိုင်ငံတွေကိုပြောင်းရွှေ့ခဲ့ကြတာပါ။1960ကာလစီးပွားရေးလုပ်ငန်းတွေပြည်သူပိုင်သိမ်းခံရတဲ့နောက်မှာလဲဂျူးအများစုဟာမြန်မာနိုင်ငံကနေပြီးတော့စွန့်ခွာထွက်သွားကြပါတယ်။ဒါကြောင့်မလို့ကြံရှိနေတဲ့ဂျူးလူမျိုးအ ਨੇ ချင်းကနေပြီးတော့ဒီဖျားเจ้าကိုဆောက်ရှောက်ခဲ့ကြတာပါ။ဒီလိုမျိုးရှေးဟောင်းတမိုင်းဝင်တွေကဖြစ်တာမို့လို့ Miss Mia, Yeshua, ဂျူးဖျားเจ้าဟာနိုင်ငံခြားခီးသွွားတွေအလာများခဲ့တဲ့နေရာဖြစ်တယ်လို့ဖျားเจ้าဂုဘကလူကြီးဆမ်မီဆမ်မြူးစ်ကပြောပါတယ်။
ဒီဖျားเจ้าကတော့1896ခုနှစ်ကစဆောက်ခဲ့တာပါเนาะပြီးခဲ့တာပါဒီဖျားเจ้าမတိုင်ခင်မှာတော့ကျွန်တော်တို့တစ်တာဘီလ်ဒင်းလိုမျိုးဖျားเจ้าလေးတစ်ခုရှိခဲ့အဲ့ဒါတော့1954ခုနှစ်မှာအဲ့မဲ့မီးလောင်ပြီးတော့ပျက်စီးသွားတဲ့ခါမှာဒီဖျားเจ้าကိုအစားထိုးခဲ့တာပါเนาะအခုအချိန်မှာတော့ကျွန်တော်ဂျူးလူမျိုးကတော်တော်ဦးနေပါသွားပါပြီအယောက်20လောက်ပဲရှိအရင်တုန်းကတော့ကျွန်တော်တို့2500ကျော်ရှိခဲ့ပူတယ်ပေါ့เนาะဒီမှာဆိုလို့ရှိရင်ဖျားပွဲတွေတိုင်းမှာလူကအပြည့်ပေါ့အခုခါမှာတော့တော်တော်ဖះเจ้าကနေပါပဲရန်ကုန်မြို့မှာဆိုလို့ဒီတခုတည်းဒီတခုတည်းရှိတာပါဒီဖះเจ้าကတော့
ဒီဂျူးဖះเจ้าကိုရန်ကုန်မြို့ပြအမွေနှစ်နေရာတခုဖြစ်နေတတ်မှတ်လိုက်နိုင်တာမို့လို့ဖះเจ้าရေရှိထင်းသိမ်းရအတွက်ပို့ပြီးတော့အခွင့်အလမ်းတွေရလာလိမ့်မယ်လို့ဆမ်မင်ဆမ်မြူကယုံကြည်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေဖြစ်လာခဲ့တဲ့နောက်ပိုင်းရန်ကုန်မြို့ပြအမွေနဲ့ထင်းသိမ်းရတွေကတဘာတည်းဆောင်းလာတာဖြစ်ပါတယ်အရင်ကာလတလျှောက်လုံးမှာထင်းသိမ်းမှုအားနေတာကြောင့်ရောဖွံ့ဖြိုးမှုအားနေတာကြောင့်မှာတမန်ဝင်အဆောင်အအုံအတော်များများဆုံးရှုံးခဲ့ရတယ်လို့ရန်ကုန်မြို့ပြအမွေနဲ့ထင်းသိမ်းအဖွဲ့ကပြောပါတယ်လက်ရှိအထိဆိုရင်တော့ရန်ကုန်မြို့ပြအမွေနှစ်အဖြစ်သတ်မှတ်တဲ့အပြာရောင်ကပီးပြားရေးထိုးနိုင်ခဲ့တာနေရာပေါင်း73ခုရှိခဲ့ပြီလို့ရန်ကုန်မြို့ပြအမွေနှစ်ထင်းသိမ်းအဖွဲ့ကဒေါက်တာတက်မြေဦးက VOA ကိုပြောပါတယ
် We started about 4 years ago to install blue plaques on buildings of architectural or historic importance in Yangon
ရန်ကုန်မှာပြည်သူကလည်းအရာရောတမန်းကြောင်းအရာပါရေးပါတဲ့နေရာအဆောက်အဦတွေမှာအ
ခုလိုအပြောင်ကပီးပြထိုးတာကိုလွန်ခဲ့တဲ့၄နှစ်ခရဲကစခဲ့တာပါကျွန်တော်တို့တည်ထားသမျှမြို့ပြအမွေနေဖြစ်တံပိုးရှိတဲ့ထင်ရှားတဲ့နေရာ100ကျော်ရှိပါတယ်ဒါကိုကျွန်တော်တို့အတိအမှတ်ပြုချင်ပါတယ်အပြောင်ကပီးပြထိုးတာဟာနိုင်ငံတကာမြို့ပြတွေမှာလည်းအလားတူသတ်မှတ်ဆောင်ရွက်မှုမျိုးတွေရှိပါတယ
်ရန်ကုန်မြို့ပြအမွေနေဖြစ်တဲ့နေရာတွေသတ်မှတ်ဖို့လုပ်ငန်းကိုအစိုးရနဲ့ညှိနှိုင်းပြီးတော့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါက်တာတက်မြေဦးကပြောပါတယ်တမတ်တဲ့နေရာမှာတော့ဒီရှီအောင်ပြည်သူကလက်ရမြောင်းမှုနဲ့တမိုင်းဝင်ဖြစ်မှုဆိုတဲ့အချက်နှစ်ချက်ကိုစံထားပြီးတော့တတ်မှတ်ထားတယ်လို့ဒေါက်တာတက်မြေဦးကပြောပါရယ်ရန်ကုန်မြို့ပြအမွေနှစ်ဖြစ်တဲ့တမတ်တဲ့အပြာရောင်ကပီးပြရီထူတတ်မှတ်ခဲ့တဲ့ပထမဆုံးနေရာကတော့ရန်ကုန်မြို့တော်ခန်းမှာဖြစ်ပါရယ်အဲ့ဒီကပီးပြမှာတက်ဆိုင်ရနေရာတွေရဲ့ရှီအောင်ပြည်သူကလက်ရထူကြချက်ဒါမှမဟုတ်တမိုင်းဝင်ဖြစ်တည်မှုတွေကိုရေးသားဖော်ပြထားပါရယ်ဂျွန်လငိုင်းနေကလုပ်ခဲ့တဲ့ဂျူပြားကြောင့်ကိုမြို့ပြအမွေနှစ်ဖြစ်တဲ့တမတ်တဲ့အပြာရောင်ကပီးပြထိုးပွဲကိုဒီရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အစ္စရေးတန်ယုံတာမတ်ကြီးတို့တက်ရောက်ဖွင့်လှစ်ပေးခဲ့ကြပါတယ်။ဒီဂျူဖျားကျောင်းကိုတော့ဆမ်မြူအယ်မီသားစုကနှစ်ပေါင်း30ကျော်ထင်းထင်းဆောက်ရှောက်ခဲ့ကြတာပါ။ဖျားကျောင်းမှာရင်းနှုံးကဂျူတူရာဂျန်126စုံအထိရှိခဲ့ပေမဲ့အခုလက်ရှိအချိန်မှာတော့တူရာဂျန်စာ2စုံပဲကျန်ရေးပါတော့တယ်ခင်ဗျာ
။ကိုသားညုံရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ VOA email list burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်စာရေးသားဆက်သွင်းမယ်ဆိုရင်တော့လိစာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကို Mackin Phew တွေးကပြောပြသွားမှာဖြစ်ပါတယ်။
တောင်တူပြည်နယ်ပင်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တတမရေးနီလန်းနဲ့ဆွေးနွေးဖြေရှာကြဖို့တရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးချုပ်ကယ်ရီကပြောပါရယ်တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့စစ်ချိန်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲအဖွဲ့ဒီနေ့မိကုန်းပြောကြတာမှာမစ္စတာကယ်ရီကအခုလိုတိုက်တွန်းခဲ့တာပါတောင်တူပြည်နယ်ပင်မှာတရုတ်အပြင်တိုင်ဝမ်ဗီယက်နမ်ဖိလစ်ပိုင်ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ပြောထားတဲ့လူသူမနေတဲ့ကျွန်းတွေပေါ်မှာတရုတ်ကစီးရီးယားအင်အားတိုးချဲ့တိစောက်နေတာတွေနဲ့ပတ်သက်လို့ဒေသတွေစိုးရိမ်မှုတွေတိုးလာနေတာကိုရည်ညွှန်းပြီးတော့မစ္စတာကယ်ရီကအဲ့ဒါလို့ပြောခဲ့တာပါရှင်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ဒေသမှာတော့ဒီအာဖဂန်တပ်ဖွဲ့တစ်ဖွဲ့နဲ့အတူခီးသွားနေတဲ့အချိန်တိုက်ခိုက်ခံရတာကြောင့်အမေရိကန်ဝါရင်သတင်းတောက်တူနဲ့စကပြန်တို့တနင်္ဂနွေနေ့ကသေဆုံးသွားပါတယ်။သေဆုံးသူတွေဟာတပ်ပုံတရေကြောင့်ဒေးဗစ်ဂစ်ကီဖြစ်ပြီးတော့စကပြန်ကတော့ဆာဘူဟူလာတာမမာနာဖြစ်တယ်လို့အမေရိကန်အခြေဆိုင် NPR Radio သတင်းဌာနကပြောပါရယ်အဲ့ဒီရင်တန်းနဲ့လိုက်ပါသူတခြားသတင်းတောင်တို့ကတော့ထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူးတိုက်ခိုက်မှုအတွင်းမှာတပ်ဖွဲ့ဝင်တွေဘလောက်ပါဝင်တယ်ဆိုတာနဲ့တခြားသေဆုံးသူတွေရှိသေးသလားဆိုတာတော့အခုထိတက်တက်ကိုယ်ကွယ်မသိရသေးပါဘူးရှင်သရီးလင်္ကာနိုင်ငံကစစ်လက်နဲ့ဒူလာရုံတခုမိလာပေါက်ခွဲတာကြောင့်စစ်သားတဦးသေဆုံးပြီးထောင်ထဲချီတဲ့သူတွေကိုနေအိမ်တွေကနေရွှေ့ပြောင်းပေးလိုက်ရပါတယ်လက်နဲ့ဒူလာရုံကနေ9ကီလိုမီတာအတွင်းနေထိုင်သူတွေကိုတနင်္ဂနွေနေ့ကပြောင်းရွှေ့ပေးခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်မြို့တော်ကိုလံဘူးရဲ့အရှိဘက်33ကီလိုမီတာအကွာဝေးမှာရှိတဲ့ဆလာဝါစစ်လက်နဲ့ဒူလာရုံမိလာပြီးတော့ပေါက်ကွဲမှုဖြစ်ခဲ့တာပါရှင်ပြည်သက်နိုင်ငံပါရီမြို့တော်မှာတော့ဒီတနင်္ဂနွေနေ့ကစပြီးစိမ့်ပြည်ပြန်ကျလာတဲ့အတွက်နှစ်ပေါင်း30အတွင်းအဆိုးဆုံးရေကြီးမှုတန်းခံရတဲ့မြို့ရင်းကပြလိုက်တာဝန်ရှိသူတွေဈေးတွေပို့ဆောင်ဆက်သွယ်ရေးတာဝန်ခံတွေနဲ့ပြည်သူလူထုတွေစိတ်သက်သာရရခဲ့ပါတယ်ပါရီမြို့ဝင်းကျင်မှာရှိတဲ့မြို့နယ်တွေနဲ့ကြီးရာတွေကလူထုတွေအနေနဲ့ဒီရေကြီးမှုကြောင့်ထိခိုက်ပျက်စီးမှုတွေကိုပြန်လည်တွေ့ဖော်နေကြပြီဖြစ်သလိုဒီဒေသတချို့ကလူထုတွေပြည်ချက်တွေကိုလည်းတနင်္ဂနွေနေ့တာဝန်ကစပြီးတော့ပြန်အစစ်လျှော့ပေးခဲ့ပါတယ်ရှင
်ကျေးဇူးပါခင်ဗျာတနင်္ဂနွေညို့ကို Mackin Phew တွေပြပြသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုက Maximum ဖြစ်ပြီးအတန်နှင်း Engineer ကတော့ Howie Smith ဖြစ်ပါတယ်VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နဲ့ 9:00 တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.